ပြီးခဲ့တဲ့စက်တင်ဘာ22ရက်နေ့တုန်းကရန်ကုန်ကံတော်ကြီးအရှိဘက် UNDP ရုံးရှိမှာတကူတော်ဆန္ဒပြခဲ့တဲ့ဦးအောင်တန်းနဲ့ဦးအောင်တန်းကိုကူညီပါတယ်လို့အစိုးရဘက်ကစွပ်စွဲထားသူရန်ကုန်စမ်းကြောင်းမြို့နယ် NLD ဥက္ကဋ္ဌဦးသက်ဝေတို့ကိုအင်းစိန်ထောင်အထူးတရားရုံးကပုံမှန်905ခါခွေအရအောက်တိုဘာ25ရက်နေ့မှာထောင်ဒဏ်2နှစ်စီချမှတ်ခဲ့တယ်လို့သိရပါတယ်။ဒီပုံမှန်905ဆိုတာဟာတိုင်းပြည်တွင်ညီမို့ပြပြားရေးကိုထိခိုက်စေတဲ့ပြစ်မှုတွေကျွလွန်လာဖို့အများပြည်သူကိုဖြစ်ဖြစ်တိကျလူစုကိုဖြစ်ဖြစ်ကြောက်ရွံ့ထိတ်လန့်အောင်လုပ်ဖို့အကြံရှိခဲ့ရင်ပြစ်မှုကျွလွန်ရာရောက်တယ်လို့ဥပဒေကဆိုပါတယ်။ဒါဆိုရင် UNDP ရုံးရှိတကူတော်ဆန္ဒပြခဲ့တဲ့ဦးအောင်တန်းဟာအဲ့ဒီပုံမှန်905ခါခွေးကိုကျွလွန်ခဲ့ပါသလား NLD ဘို့ဥပဒေအထောက်အကူပြုအဖွဲ့ဝင်တရားရုံးချုပ်ရှိနေဦးအောင်သိန်းကအခုလိုရှင်းပြပါတယ်
အဲ့ဒီခါကတော့905ခါခွေးပြစ်မှုကိုဥုံသန်းကျွလွန်နေလို့ဆိုလို့မရနိုင်ဘူးလေ။ဘာဖြစ်လို့လဲဆိုတော့ဥုံသန်းရဲ့ဒီအမှုပေါ်ပေါက်တဲ့အနေထားအရကြည့်မယ်ဆိုလို့ရှိရင်ပေါ့နော်။ကုလသမဂ္ဂရုံးဆိုတာကကံတော်ကြီးရှိပဲနားမှာရှိရဲ့ရုံးတရုံးကိုသူသွားရောက်ပြီးတော့သူ့ရဲ့တကူတော်ဆန္ဒကိုထုတ်ဖို့ပြောတယ်ဆိုရဲအနေထားဖြစ်တဲ့ဆိုရင်သူအဲ့ဒီလိုသူ့ဆန္ဒကိုထုတ်ဖို့ပြောဦးတဲ့သွားတဲ့ခါမှာဘသူမှလူတွေလဲဝိုင်းအောင်နေတာမဟုတ်သွားရဲ့ကားလမ်းပေါ်မှာလူတွေလဲဖိတ်ဆို့ပြီးသူ့ဝိုင်းကြီးရဲ့နေထားလဲဖြစ်တာမဟုတ်ဘူးအဲသူ့ရဲ့တကူရောဆန္ဒကိုသွားရောက်ပြီးတော့သူဆန္ဒပြပြောဆိုတာဟာသွားငါခကွေးပါကင်းလို့ခွင့်နေတော့သူကအကျုံးဝင်တယ်လို့ကျွန်တော်ယူဆတယ
်အဖမ်းခံခဲ့ရတဲ့ဦးအောင်တန်းဦးသက်ဝေတို့အမှုကိုပြီးခဲ့တဲ့အပတ်21ရက်ကြာသာပတိနေ့မှာရုံးတင်စစ်ဆေးခဲ့ကြောင်းတရားခံဖြစ်ခဲ့ရတဲ့ဦးအောင်တန်းဦးသက်ဝေတို့ဘက်မှအပြည့်အဝခုခံကာကွယ်နိုင်ဖို့ရှိနေသည်အချိန်မီမတွားရောက်နိုင်ခဲ့ကြောင်း22ရက်တောက်ကြနေ့မှာအမိန့်ချဖို့ပြင်ဆင်ခဲ့ပေမဲ့ဒီတနင်္လာ25ရက်နေ့မှာမှထောင်ဒဏ်2နှစ်စီအမိန့်ချမှတ်ခဲ့တယ်လို့ NLD ဗဟိုဥပဒေအကျိုးဆောင်ရှိနေဦးအောင်သိန်းက RFA ကိုပြောပြပါရယ်ဦးအောင်တန်းဦးသက်ဝေတို့ဟာပုံမှန်905ခါခွေးပါကင်းလို့ခွင့်ကိုဥပဒေကြောင်းအရခံစားနိုင်ခွင့်ရှိသေးတာကြောင့်ဒီအမှုဟာနိုင်မယ်ထင်ပါသလားလို့မေးကြည့်တော့ရှင်းနေဦးအောင်သိန်းကအခုလိုဖြေပါတယ်
။ကျွန်တော်တို့ကဟိုအနိုင်ရှုံးဆိုတာကတော့တရားရုံးရဲ့ဆင်ញံသုံးသပ်မှုပေါ်မှာမူတည်ပါတယ်။ကျွန်တော်တို့ရှင်းနေဆိုတာကတော့ဥရိယအကာအကွယ်ရမယ်ဆိုရင်အကာအကွယ်ရမယ်ဥရိယလည်းကျွန်တော်တက်ပြရမှာပဲတက်ပါပဲ။ဒီအနိုင်နဲ့ရှုံးနယ်တို့ဆိုတာကိစ္စတရားဒီတရားရုံးရဲ့သူ့ရဲ့ဆင်ញံဒုံတရားပေါ်မှာသူ့ဆင်ញံသုံးသပ်ချက်နဲ့ဆိုင်ပါတယ
်။အခုအခါမှာတော့ဦးအောင်တန်းအတွက်အကျိုးဆောင်ရှိနေဖြစ် NLD ဗဟိုဥပဒေအကျိုးဆောင်ရှိနေဦးအောင်သိန်းကဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးဦးသက်ဝေအတွက်တော့ရန်ကုန်တိုင်း NLD ဥပဒေအကျိုးဆောင်ဦးခင်မောင်ရှင်ကဆက်လက်ဆောင်ရွက်သွားမယ်အကြောင်းလည်းသိရှိရပါတယ်ခင်ဗျာ